15ကြိမ်မြောက်ပေါ့လေ KN မြို့သားစီယုံညီလာခံကျင်းပတဲ့အချိန်မှာပေါ့လေအခုတကဘိုးကော်မတီအစ်စ်တွေလည်းဖွဲ့စည်းလိုက်တာတွေ့ရတယ်ခင်ဗျအဲ့လိုဖွဲ့စည်းလိုက်တဲ့အခါမှာဘိုးကော်မတီဝင်အဟောင်းနေနေမှာပေါ့လေအစ်စ်တော်တော်များများအစားထိုးဝင်ရောက်လာတာတွေ့ရတယ်ခင်ဗျအဲ့တော့ဒီမှာဘိုးကော်မတီကိုဘယ်လိုပုံစံမျိုးနဲ့ရွေးချယ်တာလဲပြောပြပေးပါဦးခင်ဗ
ျဒီကကတော့ကျွန်တော်တို့ကလူငယ်နဲ့ဒီ second generation တွေကိုမှတခုမှုပြီးတော့မှပါဝင်နိုင်အောင်ဒီမှာအားဖြစ်ပြီးတဲ့ပုံရှိတာပေါ့ကျန်ယူရတဲ့ KNL ဘော်ဒီတင်မျိုးရလို့ညောက်တက်မလို့လည်းပဲကျွန်တော်တို့ဒီညီလာခံကနေပြီးတော့မှအသက်65နှစ်အသက်ပြည့်သွားရင်လည်းပဲအရာပြောင်းလဲတွေပြန်လုပ်လာရဲရှိပါတယ်။တောက်စီပေါ့နော်။ဒီညီလာညီမအဲ့ဒါကိုလည်းကျွန်တော်ချက်မှတ်တယ်။ဆိုတော့ဒီစစ်ကြီးမှာပဲဒီနိုင်ငံကြီးမှာပဲဖြစ်ဖြစ်အဲ့လိုမျိုးပုံမူပြီးတော့မှဒီလူငယ်အားတွေပါလာနိုင်အောင်ပေါ့နော်။အဲ့ဒါလေးပုံမူတော့ပန့်ဖို့လာလို့ရှိလာတယ်ပေါ့လေ။
ခုဘော်ဒီလူတွေအပြောင်းလဲတွေတော်တော်ဖြစ်သွားပြီမဲ့ဒူဝါရအရေးရနဲ့ပတ်သက်တဲ့အခြေအနေနောက်တခါအစိုးရနဲ့စကားပြောနေတဲ့ဒီငင်းငန်းရေးအခြေအနေပေါ့လေအဲ့ဒီပုံမှာအပြောင်းလဲတွေရှိပါသေးလားခင်ဗျအ
စိုးရနဲ့ငင်းငန်းရေးအခြေအနေကတော့ကျွန်တော်တို့အရင်တိုင်းပါပဲဒီအချက်မှတ်တဲ့အတိုင်းပဲကျွန်တော်တို့ဆက်သွားမှာဖြစ်ပါတယ်ဘာလို့ဒီထဲမှာကျွန်တော်တို့ရင်ဘူဝါရပိုင်းဆိုင်ရာလည်းကျွန်တော်တို့အပြောင်းလဲမရှိသေးပါဘူးဒါလုပ်ငန်းစဉ်တွေကိုပဲကျွန်တော်တို့ဒီတိုးချက်ဆောင်ရွက်တဲ့လုပ်ငန်းတွေပဲရှိပါတ
ယ်တိုးချက်ဆောင်ရွက်တဲ့လုပ်ငန်းစဉ်တွေကဘာတွေပါလဲခင်ဗျ
အခုတည်းကအဓိကကျွန်တော်စဉ်းစားတာကတော့လုပ်ငန်းကော်မတီတွေပေါ့နော်ဒီလုပ်ငန်းကော်မတီတွေထဲမှာစီးပွားရေးနဲ့ကွန်ပျူတာဆိုင်ရာဘူဝါဒကိုချမှတ်ပြီးတော့မှတိကျဆောင်ရွက်တိုင်းနဲ့သွားမယ်လုပ်ငန်းကော်မတီတွေဆိုတော့သူ့ပြဖို့ဒီသဘောထားချမှတ်ပြရတယ်။ဒုတိယချက်ကတော့သူ့ခွင့်ရေးကော်မတီတရကိုလည်းဖွဲ့စည်းဖို့ဒီသဘောထားချမှတ်ခဲ့တယ်ပေါ့လေ
။ KNU ရဲ့ဒီပေါ်ဒီငင်းငင်းအဆင့်ဆွေးနွေးပွဲရပေါ့လေ။တော့ယုံကြည်မှုတိစောက်တဲ့အဆင့်ကိုကြော်လွန်မိလားခင်ဗျာ
။ကျွန်တော်တို့ဒီငင်းငင်းစစ်စင်မှာကျွန်တော်တို့အဓိက80ရင်းဒီတက္ကရာဆွေးရင်းမှာ80ဖြစ်တယ်လို့ဒီနိုင်ငံရေးပါလဲ80ရှိတယ်ပေါ့နော်တက္ကရာဆွေးရင်းမှာကျွန်တော်ပနာမတက္ကရာဆွေးရင်းအဆင့်လေးရှိပါသေးတယ်ဒီခိုင်မာတဲ့တက္ကရာဆွေးရင်းစီရောက်ဖို့ကကျွန်တော်တို့ဒီရုပ်ကြည့်မှုအဆင့်တွေတော်ရောက်အောင်ဖြစ်ပါတယ်ဒီရုပ်ကြည့်မှုအဆင့်တွေကနေတည်းကကျွန်တော်တို့ကျော်လို့မရသေးပါဘူးကျွန်တော်တို့ဆိုတာကတော့ဒီအဓိကရာဆွေးရင်းအဆင့်ကမပြင်းမြောက်သေးပါဘူး
အခုအခြေအနေရကြည့်လို့ရှိရင်ပြန်သုံးသပ်လို့ရှိရင်အခု KIO နဲ့ပြစ်နေတဲ့အရေးခင်းရပေါ့လေစိုက်ပွဲတွေမှုမှုမှုပြင်းထန်လာတယ်ပေါ့လေဆိုတော့ဒီလိုအနေထားပါမှာဘယ်လိုဆက်လုပ်ရင်ကောင်းမလဲလို့မြင်မိပါလဲခင်ဗျအ
ဓိကယုံကြည်မှုတည်ဆောက်ရမယ်ဆိုတဲ့ကိစ္စမှာအဲ့ဒီအချက်ကအဓိကချက်ဖြစ်ပါတယ်တိုင်းမှာလည်းနဲ့ပြန်ကြော်လေးပုတ်ကျင်တဲ့မြန်မာဆွေရနဲ့အဓိကရဆဲနဲ့ညီငယ်ဆောင်တဲ့နေရာမှာကတော့စိုက်ပွဲတွေဆက်ဖြစ်နေတဲ့များကတော့ကျွန်တော်တို့ဒီယုံကြည်မှုတည်ဆောက်ဖို့အတွက်ကတော့ဆက်ဖြစ်တဲ့တန်ကြတွေရှိနေပါသေးတယ်အကြောင်းမို့ကျွန်တော်တို့ရှစ်တလန်းအငယ်ဆက်ကိုလမ်းနိုင်ဖို့အတွက်ကဒီပြစ်ကရဆေးကြီးအဆင့်မှာပဲဒီတိုင်းပြည်လို့ပြစ်ကရဆေးကြီးကိုတောင်းရနိုင်ဖို့အတွက်ဆိုရမှာလဲလိုအပ်ပါပြီ။အဲ့တော့လေကျွန်တော်တို့ညွှန်လင့်ပါလေ
။ကချင်အနေနဲ့ပြောနေတာကချင်ကအပြစ်ခတ်ရဆေးကြီးကိုအရင်မသွားဘဲနဲ့နိုင်ငံရေးစကားပြောမှုအရင်သွားမယ်လို့ပြောနေတယ်။အဲ့ဒီအပေါ်မှာဘယ်လိုများသုံးသပ်မိလဲခင်ဗျ။ကျွန
်တော်ကချင်အနေနဲ့ကပြစ်ခတ်ရဆေးကြီးနဲ့ပတ်သက်လို့လွန်ခဲ့တဲ့အစိုးရဆက်ကနေပြီးတော့မှကျွန်တော်နားလေတော့ကတော့သူတို့ဆောင်ရွက်ထားပြီးသားဖြစ်တယ်ပေါ့နော်။တို့လည်းပဲသူတို့ဆယ်နှစ်ကျော်ကြာနေပေါင်းနေဆယ်နှစ်ပါမှာနိုင်ငံစင်းနေဘက်အဆင့်ကမရောက်လာတဲ့အတွက်ဒါကကျွန်တော်တို့ရဲ့အကြက်တစ်ခုဖြစ်တယ်ပေါ့ဒါကြောင့်မို့ကျွန်တော်နားလေတော့ကတော့ခင်မာလည်းပဲအကြီးကနိုင်ငံစင်းနေဘက်ပြီးလဲဆိုလို့ရှိရင်တော့ဒါတိကရဆယ်ရေးကိစ္စကလည်းပဲပြီးမြောက်ပြီးဖြစ်ပါလေပေါ့တော့ဒါအဲ့လိုပဲကျွန်တော်နားလေပါတယ်ဒါကြောင့်မို့ဘလို့ပဲဖြစ်ဖြစ်ကတော့ကျွန်တော်တို့နိုင်ငံစင်းနေဘက်အဆင့်ကိုတော့ကျွန်တော်တို့တက်လမ်းမလို့ရတယ်တက်လမ်းတဲ့နေရာမှာကတော့ဒီရှင်ဒီသားဒီမှာတော့သူစစ်တွေလည်းပဲရဆန်းဖို့လိုပါတယ်မြန်မာစိုးရစစ်တပ်ကနေပြီးတော့ဘောနော
်ဟုတ်ကဲ့ဆရာမမေးရှင်းပြကျေးဇူးများကြီးတင်တယ်ခင်ဗျ
ဟုတ်ကဲ့